မြောက်ကိုရီးယားနိုင်ငံမှာတနေ့ခွဲနှီးပါထင်းထင်းခံခဲ့ရပြီးတဲ့နောက်အမေရိကန်ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာတည်ဆုံးမှုဟာအလွန်ဆိုးရတဲ့ဖြစ်ရလို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပြီးတကယ်လို့တော့သူသာအမေရိကန်နိုင်ငံကိုဆော့ပြီးပြန်ရောက်လာခဲ့ရင်အခြေအနေဟာတမျိုးတစ်ပုံပြောင်းလဲသွားနိုင်ကြောင်းပြောပါတယ်။အော်တိုအခုလိုတည်ဆုံးသွားတာဟာဆိုးရတဲ့ကိစ္စရဖြစ်ကြောင်းဒါမျိုးနောက်ထပ်ဘယ်တော့မှမဖြစ်တင်ကြောင်းပုံဝင်လင်းလင်းပြောရရင်သူသာဆော့ပြီးအိမ်ပြန်ရောက်လာခဲ့ရင်ရလဟာတမျိုးတစ်ပုံပြောင်းလဲသွားနိုင်ကြောင်းသူမိသားစုနဲ့သူစကားပြောခွင့်ရခဲ့ပြီးသူမိသားစုဟာမယုံကြည်လောက်ဆရာအတွေ့အကြုံတွေကိုဖြတ်တန်းခဲ့ရကြောင်းဒါပေမဲ့အော်တိုကိုအစိုးရတွေကအိမ်ကိုပြန်ခေါ်လာခဲ့တင်ကြောင်းသမရထွန့်ကအိမ်ပြီးတော့မှာတရင်နောက်တွေကိုပြောပါတယ်အသက်22နှစ်အရွယ်အော်တိုဝမ်ဘီယာဟာမြောက်ကိုရီးယားနိုင်ငံမှာတနစ်ခွဲနှီးပါလောက်ထိသိမ့်ခံခဲ့ရပြီးတဲ့နောက်အိုဟိုင်းပြည်နယ်ဆင်ဆင်နတီမြို့မှာရှိတဲ့သူ့အိမ်ကိုပြန်ရောက်လာပြီးတရင်တစ်ပတ်မပြည့်ခင်တနင်္လာနေ့ကတည်ဆုံသွားခဲ့တာပါအော်တိုဟာသူ့ရဲ့ခီးစဉ်ကိုဆုံးခန်းတိုင်အောင်ရှောင်းလွှမ်းခဲ့သူဖြစ်ကြောင်းနဲ့မကွဲလွန်ခင်မှာငြင်းချမ်းစွာရှိနေခဲ့ကြောင်းသူမိဘကကြေညာချက်ထုတ်ပြန်ပါတယ်အော်တိုအခုလိုတည်ဆုံးသွားတာကိုကြည်ကျင်အဖြစ်မြောက်ကိုရီးယားကခင်ဂျုံအုံအစိုးရအနေနဲ့လူခွင့်ရေးကြေကြေပြန့်ပြန့်ချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့အပေါ်နိုင်ငံတကာအသံဝင်ကပြန်ပြီးအာရုံစိုက်စရာဖြစ်လာခဲ့ပါတယ်